Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရဲ့စီစဉ်တွေကိုလိုင်းဒိုမီတာ24.50နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။အမအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုဥတမောင်သားနဲ့ပဲသူပြောပြပေးမှာပါအမေရိကန်ကာကွယ်ရေးဝန်ကြီးဟာဒေတာရင်းလုံခြုံရေးကိစ္စအတွက်အာဖရိကဒေတာကိုတွားရောက်နေပါတယ် IS နဲ့ဆက်နွယ်နေသူ28ဦးကိုအီရန်ကမှထောက်နှိုင်းရေးကဖမ်းဆီးလိုက်ပါပြီဝန်ရောက်ကဖြစ်ပွားမှုတွေကဘာမှတိုးလာနေတယ်လို့ WHO ကလည်းသတိပေးပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါဥတမောင်သားဟ
ုတ်ကဲ့ဒေါက်တာမျိုးသားကြီးဒီကနေ့မကြခင်ကြားမယ့်အထဲမှာတော့
လေရနေတော့ဆက်ပြီ။အဲစေတားကိုကင်းပါနေတာ။အခုလက်ဒီကောင်းလေးညာကြီးကိုစစ်ကြောင်းလေးထိုးနေတယ်။နောက်ပြီးတော့ဒီ PDF တွေရှင်း။
ခုကြောင်းရတာကတော့စကိုင်းတိုင်းခြေနေပါ။ည
ာမှာကင်းနေဝင်ဝင
်ဒီကြောင်းကိုကော့တောင်းတိုက်ပွဲသတင်းအပြည့်ဒီမိုကရေစီဆွေးနွေးခွင့်မှာတိုင်မီမှာနားဆင်ကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနာယူပါမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆက်မြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တပေါန်သန်းတို့ကပြောပြပါမယ
်ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်ပြည်နယ်ထဲမှာတနင်္လာနေ့ကရုရှားတိုက်တွေရဲ့တိုက်ခတ်မှုကြောင့်လူနှစ်ဦးသေဆုံးရပြီးအများအပြားဒဏ်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ခါဆန်ပြည်နယ်ဘရက်စလက်မြို့မှာအမျိုးသမီးတူသေဆုံးခဲ့ရတာဖြစ်ပြီးရဲတအုပ်ပါဝင်3ယောက်ဒဏ်ရာရခဲ့တာပါ။လော့ဗ်မြို့မှာတော့ရုရှားတပ်တွေရဲ့လေကြောင်းတိုက်ခတ်မှုကနေအသက်68နှစ်အရွယ်အမျိုးသားတအုပ်သေဆုံးခဲ့ရပါတယ်။ရုရှားနိုင်ငံထဲမှာတော့ခါခ်စ်မြို့ကအစိုးရဆောက်ဦးတစ်ခုမှာယူကရိန်းဒုံးတိုက်ခတ်မှုကြောင့်အဆောက်အဦရဲ့ခေါင်းမိုးပျက်စီးသွားတယ်လို့ဒေတာအုပ်ချုပ်ရေးမှူးရိုမန်စထရာဖိုဗစ်ကပြောပါတယ်ဒီအဆောက်အဦကရုရှားထောက်လှမ်းရေးခါဌာနခွဲဖြစ်တယ်လို့နှစ်နိုင်ငံစလုံးရဲ့သတင်းတွေမှာဖော်ပြနေပါတယ်တေဆုံးတန်ရသူရှိမရှိတော့မသိရသေးပါဘူးတချိန်တည်းမှာပဲရုရှားကနေအတင်းခေါ်ဆောင်တာကိုခံရတဲ့ယူကရိန်းကလေးငယ်ပေါင်း2000နီးပါးတဲ့က400လောက်ပဲယူကရိန်းကိုပြန်ပြီးရောက်လာသေးတယ်လို့ယူကရိန်းသမ္မတကတော့ဩလန်ကဇလန်စကီကအမေရိကန်အထက်လွှင့်ဌာန CBS မင်းမြန်းကမ်းမှာပြောကြားခဲ့ပါတယ်။ယူကရိန်းဟာကောက်နံတွေတင်ပို့တဲ့တင်မော့တွေကိုတိုက်ခိုက်မယ်လို့ရုရှားကလည်းချိန်ချောက်တဲ့ကြားကပဲဒုတိယတုတ်တင်ပို့တဲ့တင်မော့ဟာတနင်္လာနေ့ကတူရကီကိုရောက်သွားပြီဖြစ်ပါတယ်။ယူကရိန်းကောက်နံတွေပါတဲ့တော်လော့အလန်တင်အရိုရက်တင်မော့ဟာအီဂျစ်ကိုဥတီသွားနေတာပါ။ရုရှားရန်ကိုရှောင်းနေတဲ့ယူကရိန်းကောက်နံတွေကိုနေတို့ဖွံ့ဝင်နိုင်ငံတွေဖြစ်တဲ့ဘူလ်ဂေးရီးယားနဲ့ရူမေးနီးယားတို့ထိမ့်ချုပ်ထားတဲ့ရေပိုင်နက်တွေကနေတဆင့်ဖြတ်တန်းမောင်းနေမှုစဉ်းစားနေပါလေ
။မနေ့ကဆန္ဒပြပွဲတွေရဲ့နှစ်ပတ်လည်ဆန္ဒပြပွဲအတော်တွင်တီရာမြို့ကိုပစ်မှတ်ထားအကြမ်းဖက်ပဲအစ္စလာမ်နိုင်ငံတော်အုပ်စု IS အုပ်စုနဲ့ချိတ်ဆက်နေတဲ့လူ28ကိုဖမ်းဆီးလိုက်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကတင်းကရင်နေ့ကပြောကြားပါတယ်။ဘာသာရေးကဖမ်းဆီးခဲ့ပြီးရဲလက်မှာကတ်အမျိုးသမီးငယ်မာဆာအာမီနီကွယ်လွန်သွားခဲ့ပြီးတဲ့နောက်အီရန်နိုင်ငံတော်လောမှာလာပေါင်းများစွာဆန္ဒပြပွဲတွေမနစ်ကဖြစ်ပွားခဲ့ပြီးဒီနှစ်တစ်ပတ်လည်းမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ရမှာအခုဖမ်းဆီးလိုက်သူတွေကအကြမ်းဖက်ဖို့ကြိုးစားလာဖြစ်တယ်လို့အီရန်ထောက်လှမ်းရေးကပြောတာဖြစ်ပါတယ်။သူတို့ဟာ IS အုပ်စုနဲ့ဆက်သွယ်ရှိတတ်ပြီးတချို့ဟာဆီးရီးယား Jihad လှုပ်ရှားမှုဆွန်နီအစိုးရလှုပ်ရှားမှုတွေမှာပါခဲ့သူတွေဖြစ်ကြတယ်လို့တချို့ကအာဖဂန်ပါကစ္စတန်နဲ့အီရတ်ကကတ်ဒေတာတွေမှာလှုပ်ရှားခဲ့ကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနနဲ့အင်တာနက်စာမျက်နှာမှာရေးထားပါတယ်။သူတို့ကိုဖမ်းဆီးခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရှိခဲ့ကြပြီးဘုံတွေလက်နက်တွေအသေးခံဘုံအင်ဂျီတွေဆက်သွယ်ရေးပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တယ်လို့လည်းဆိုပါတယ်။သူတို့ဟာတီရာမြို့ကလူနေထူထပ်တဲ့နေရာ30မှာတပြိုင်တည်းဖောက်ခွဲမှုအစီအစဉ်ရှိခဲ့ပြီးထောက်လှမ်းရေးကဒီအစီအစဉ်ကိုတားဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။အဂုလာတုံးကရှာမွတ်စလင်တွေအထွတ်အမြတ်ထားရနေရာကိုတင်းနဲ့တိုက်ခိုက်ခဲ့တဲ့ Target IS အဖွဲ့ဝင်ဆိုသူကိုအီရန်တရားရုံးကကြာသပတေးနေ့မှာတေဟန်ချမှတ်လိုက်ပါတယ်။အီရန်နိုင်ငံမှာရှာမွတ်စလင်ကလူများစုဖြစ်ပြီးလွှမ်းမိုးပါတယ်
။ American ကာကွယ်ဝင်ကြီး Lloyd Austin ဟာတနင်္လာနေ့ကအာဖရိကအရှေ့ပိုင်းကဂျဘူတီနိုင်ငံမှာဂျဘူတီခေါင်းဆောင်တွေအပြင်ဆိုမာလီယာသမ္မတနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။American ပြည်တော်စုအနေနဲ့ဂျဘူတီနဲ့ အာဖရိကတမကတက်တွေနဲ့လက်တွဲပြီးဂျဘူတီအိမ်ကြီးချင်းဆိုမာလီယာအတွက်ကူညီပံ့ပိုးရတာကိုဂုဏ်ယူကြောင်းနဲ့အခုလိုပံ့ပိုးဆောင်ရွက်မှုဟာအမေရိကန်နဲ့ဂျဘူတီနှစ်နိုင်ငံစလုံးအတွက်ချိန်ချောက်မှုရှိနေတဲ့နယ်မြေကျော်ဖြတ်ဖြစ်ပေါ်တဲ့ပြဿနာအများအပြားကိုဖြေရှင်းရမှာအရေးပါတယ်လို့ကာကွယ်ဝင်ကြီးအော့စတင်ကပြောပါတယ်။ဒေသရင်းအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပေါ်နေခြင်းပါပဲ။ဝင်ကြီးအော့စတင်ကသူ့ရဲ့ပထမဆုံးအာဖရိကခီးစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ဂျဘူတီမှာအမေရိကန်ရဲ့ပင်မအခြေစိုက်စခန်းလမ်မောနီယာတည်ရှိနေတာဖြစ်ပြီးဒီစခန်းဟာဒေသရင်းလုံခြုံရေးအတွက်အထောက်အပံ့ပေးနေတဲ့အပြင်အစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုပြန်လည်ခြေမုံရမှာအရေးပါတယ်လို့ဝင်ကြီးအော့စတင်ကပြောပါတယ်။ဒီဒေသတလုံးမှာအယ်ဂိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့အယ်ရှာဘတ်စစ်သွေးကြွတွေလှုပ်ရှားနေတာလည်းဖြစ်ပါတယ်။
ပစိဖိတ်ဒေသအတွင်းမှာအမေရိကန်ရှိနေတဲ့ဂရိကဝေတီချောင်းပြတ်တာဖို့တောင်ပစိဖိတ်ပုံတရားတွေကကော့ကျွန်းစုနဲ့နေဦးအကျွန်းနိုင်ငံတွေမှာတန်ရုံးအစ်တွေဖွင့်နေမှာကိုအမေရိကန်သမ္မတဘိုင်ဒန်ကတနင်္လာနေ့မှာကြေညာဖို့ရှိပါတယ်။အမေရိကန်နဲ့ပစိဖိတ်ကျွန်းများထိပ်သီးစည်းဝေးကိုနှစ်ရက်ကြာကျင်းပတော့မယ့်အချိန်မှာခုလိုကြေညာဖို့ဖြစ်လာခဲ့တာပါ။တရုတ်နိုင်ငံရဲ့စီအေးစီးပွားရေးကဒေသတွေကြီးထွားလာနေတာပေါ်ကြတဲ့မေးဖြစ်လာတဲ့အတိုင်းသမ္မတဘိုင်ဒန်ကပစိဖိတ်ကျွန်းနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ဖို့အတွက်အဓိကထားလာပါတယ်။ပစိဖိတ်ပုံတရားတွေကကျွန်းတွေနဲ့ဆက်ဆံရေးပိုခိုင်မာအောင်လုပ်ပြီးဥဒုယာတိအပြောင်းလဲစီးပွားရေးတိုးတက်မှုနဲ့ရေရှည်တည်နှက်တဲ့ဖွံ့ဖြိုးတိုးတက်မှုအစရှိတဲ့လက်ရှိရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာစင်ကွန်ချက်တွေကိုဘယ်လိုကင်တွယ်ကြမလဲဆိုတာကိုဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမှာဖြစ်ပါတယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူကယ်ရင်ယွန်ပီအက်ကပြောကြားလိုက်ပါတယ်။လာမယ့်ဆယ်စုမှာဒီကျွန်းတွေကိုအမေရိကကဒေါ်လာသန်းပေါင်း130အကူအညီပေးဖို့ကတိပြုထားတာပါ
and them and never မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ5.24 kHz 1133ည5.40 kHz 4133ည5.51 kHz 5805နဲ့5.19 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတလောမှာကာလဝမ်းရောဂါဖြစ်ပွားမှုတွေတိုးလာနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့မှတ်တမ်းတွေအရမနစ်ကကာလဝမ်းရောဂါဖြစ်ပွားသူဟာအရင်တစ်နှစ် 2021 ကတည်းကနှစ်ဆတိုးလာတာတွေ့ရတာပါ။ရောဂါဖြစ်ပွားတဲ့နိုင်ငံကလည်း2022မှာ25ရာခိုင်နှုန်းတိုးလာတာဖြစ်ပြီး2021ခုနှစ်တုန်းက35နိုင်ငံမှာဖြစ်ပွားနေရကနေ2022မှာတော့44နိုင်ငံမှာဖြစ်ပွားတာကိုတွေ့လာပါတယ်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကဒီကာလဝမ်းရောဂါကိုအသက်သေဆုံးတဲ့အထိအန္တရာယ်ပေးနိုင်တဲ့ရောဂါဖြစ်နေသတ်မှတ်ထားတာဖြစ်ပြီးဒီရောဂါဟာမတန့်ရှင်းတဲ့အစားအစာနဲ့ရေတွေကနေတဆင့်ပြန့်နှံ့ကူးစက်နိုင်တယ်လို့သတိပေးထားပါတယ်။ဝမ်းရောဂါရဲ့ bacteria ပိုးဟာလူကနေတဆင့်ကူးစက်နိုင်တာဖြစ်ပြီးတောက်သုံးတဲ့ရေဒါမှမဟုတ်အစားအသောက်ပြင်ဆင်တာစိုက်ပျိုးတာအတွက်သုံးရေကနေတဆင့်ပြန့်သွားပြီးတော့ကူးစက်နိုင်တာပါ။တောက်သုံးရည်ကိုဖြန့်ဖြူးတဲ့စနစ်တက်ကိုဝမ်းရောဂါဖြစ်ပေါ်နေသူတွေမဆင်ကပိုးတွေပြန့်နှံ့ကူးစက်တာမျိုးကိုလည်းတွေ့နိုင်ပါတယ်။ဝမ်းရောဂါအတွက်နှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးတော့ရှိပါတယ်။ဒါပေမဲ့ ICG နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကမနေ့ကအောက်တိုဘာလကစပြီးအရေးပေါ်ဝမ်းကာကွယ်ဆေးကိုတစ်ကြိမ်နဲ့ထိုးရတော့တဲ့ဆေးဖြစ်အောင်လုပ်ပေးနိုင်ခဲ့ပါတယ်။မနေ့ကကာလဝမ်းရောဂါအကြီးကျယ်ကူးစက်ပြန့်နှံ့ခဲ့ပြီးတော့အာဖဂန်နစ္စတန်၊ကင်မရွန်၊ကွန်ဂို၊မာလာဝီ၊နိုင်ဂျီးရီးယား၊ဆိုမာလီနဲ့ဆီးရီးယား9နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူကတစ်သောင်းကျော်ရှိခဲ့တယ်လို့ WHO ကပြောပါတယ်။ဒီနှစ်မှာလည်းဝမ်းရောဂါကူးစက်မှုတွေတိုးလာနေတာဖြစ်ပြီးအခုဆိုနိုင်ငံပေါင်း24နိုင်ငံမှာတွေ့နေရပြီးတော့တချို့နိုင်ငံတွေမှာတော့အခြေအနေဟာတိတ်ကိုဆိုးနေတယ်လို့ WHO ကပြောပါတယ
်။တရုတ်နိုင်ငံတောင်ပိုင်းမှာကြောက်မီးသွေးမိုင်းမီးလောင်တာကြောင့်လူ၁၆ရောက်တတင်းကုန်နေတွေကတိတ်ဆုံသွားခဲ့ကြတယ်လို့ဒေသကတာဝန်ရှိသူတွေကပြောပါတယ်။ကွေကျိုးပြည်နယ်ဘာကူယမ်ကရှမ်းချောင်ချုကြောင်မီးသွေးတွင်မှမီးလောင်ခဲ့တာဖြစ်ပါတယ်။ကွန်ဗီယာကပတ်ကမီးလောင်ပြီးတဲ့နောက်လူတွေပိတ်မိသွားခဲ့တာဖြစ်ပါတယ်လို့ပန်ချိုးမြို့အစိုးရကကလအူးစစ်ဆေးချက်အရတွေ့ရှိချက်ကိုလူမှုမီဒီယာမှာသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟာဖာလုံအိမ်တန်းငွေကိုကမ္ဘာမှာအများဆုံးထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။နေအောင်နဲ့လေစွန့်ရင်အသုံးပြူတာကိုကြီးကြီးမားမားတိုးချက်နေပြီဖြစ်ပေမဲ့လက်စစ်အတွက်လည်းကြောက်မီးသွေးပေါ်မှာမိခိုနေရဆဲဖြစ်ပါတယ်။မိုင်းလုံငန်းဆိုင်ရာဝန်ကြီးဌာနကအလုပ်သမားတွေရဲ့လုံခြုံမှုကိုမကြမီနှစ်တွေအတွင်းကတိုးတက်အောင်လှုပ်ဆောင်ခဲ့ပေမဲ့လူသေးပြောက်ကဆက်လက်ရှိနေဆဲဖြစ်ပါတယ်။ တင်းလာနေမနေ့ခေနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးတက်တဲ့သူကြီးညာပေးရတာဖြစ်ပါတယ်အခုတော့သတင်းဆောင်ပါကိုစပြီးတင်ဆက်ချင်ပါတယ်စကိုင်းတိုက်ဘက်ကိုမသွားခင်မှာတင်းလာဤဘက်ကသတင်းနဲ့စချင်ပါတယ်ထိုင်းမြန်မာနယ်စပ်တင်းလာဤတိုင်းကော့တောင်းမြို့နယ်ကကြေးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကော့တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်အင်းကြီးချင်းထိုင်းနိုင်ငံရန်ကုန်ခရိုင်ထဲမှာထွက်ပြေးလာတဲ့သူဒီအပိုင်းတွေ400နီးပါးထိရှိလာတယ်လို့ကော့တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသခံအယောက်30လောက်ကိုဒဇဂံအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းပြောကြပါတယ်ဒီအကြောင်းတွေကိုထိုင်းခြေဆိုင် VOA မြန်မာသတင်းတော်မအေးမန်ကအခုလိုသတင်းပေးပို့ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြအောင်ပါ
ထိုင်းမြန်မာနယ်စပ်တနင်္လာနေ့တိုင်းကော့တောင်းမြို့နယ်အတွင်းမှာရှိတဲ့မလီဝမ်းကျေးရွာနဲ့ခမောက်ကြီးချောင်းဝါတို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတာပါစက်တင်ဘာလ19ရက်နေ့ကစီယုံချန်နယ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်ချိန်အတွင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေထောင်ထားတဲ့မိုင်းတွေနိမိယာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲတွေအတွင်းအရက်သားတဦးသေဆုံးခဲ့ရတယ်လို့ဘေးလွတ်ရာအင်းနီနာချင်းထိုင်းနိုင်ငံဗချမ်းကိုထွက်ပြေးတိမ်းရှောင်လာသူတွေဟာလည်းဒီအပိုင်းတွင်400လောက်ရှိပြီဆိုပြီးကော့တောင်းပြည်သူ့ကာကွယ်ရေးအဖွဲ့ပါကဖတာဝန်ရှိသူတို့ကပြောပါတယ်
။ခါကကိုတော့တဲ့အပေါ်တော့400မျိုးရှိတယ်ကြ။မင်းဒီဝမ်ကျေးရမှာကျေးတဲ့ဒီဥပ္ပခံနဲ့မှလုံးလုံးနေတဲ့ဒီလူရှိနေ။ကျွန်တော်တို့ခမောက်ကြီးကျေးရခမောက်ကြီးမျိုးဟိုချောင်းဝကျေးရကျေးရသားတွေပေါ့နော်ကျေးရသားတွေအကုန်လုံးကြီးအကုန်လုံးကြီးသားပေါ့နော်ရှင်မဲတော့ဒီ၆ဝကျေးရရဲ့ဒီအင်ဂျင်ပြန်မလုပ်လို့နေတဲ့ပြည်တွေရှိရဲ့နောက်ဒီခမောက်ငယ်ကြီးကမာနေတဲ့ပြည်တွေရှိတော့အဲတိုက်ပွဲဖြစ်တဲ့ဒီကတကြောနာမောအဓိကတော့ဒီခမောက်တော့ဖြစ်တာမဟုတ်ဘူးတိုက်ပွဲကဒီကျွန်တော်တို့မိဝံကျေးရရဲ့ကျေးရအုပ်စုတဲ့ဒီပေါ့နော်ဟိုတော်လေးတနေရာမှာဖြစ်တာပေါ့တိုက်ပွဲဖြစ်တာဒါနဲ့ကျေးရသားတွေကကျတော့အဲဘယ်လိုလဲစစ်ကောင်စီကလက်နက်ကြီးနဲ့တောက်ဆောင်ဖြစ်တဲ့အဲနောက်ပြီးတော့အကြကြဲကြဲနဲ့စက်တီးအနေနဲ့တို့ပြန်နေအချိန်မှာလက်နက်ကြီးပြတဲ့အချိန်မှာဒီလိုရပူဟို message ရနေတာထွက်ပြီးကြတော့
ကော့တောင်းမြို့နယ်တွင်ကျေးရွာတချို့မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းတွေခွဲပြီးဝင်ရောက်လာနေတယ်လို့နှစ်ဖက်ပစ်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေဖမ်းဆီးမှုတွေကြောင့်ဒေသခံတွေဟာထိုင်းဘက်ကိုထွက်ပြေးနေရတယ်လို့21ရက်နေ့ကတော့လူ30လောက်ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းပြောပါတယ
်ဒီသားကဒီလူတော်ပွဲခွဲနဲ့အဲဘလို့တိုက်ပွဲဖြစ်တယ်ဖြစ်ပြီးတော့အဲ့နောက်ပိုင်းမှာဘလို့21ရက်နေ့မှာ21ရက်နေ့မှာဘလို့ပြန်တော့ပြန်ဆုတ်တာပေါ့ပြန်ဆုတ်တဲ့ချိန်မှာဒီဒေတာခံတွေသူကဖမ်းခေါ်သွားတာပေါ့လေနောက်ဟိုပတိုင်းတောက်ပတိုင်းနေမှာခေါ်သွားတာပေါ့
ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းကော့တောင်းမြို့နယ်မလီဝမ်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒေသခံတရာကျော်လောက်ထိုင်းနိုင်ငံဘက်ရန်နောင်းခရိုင်ထဲကိုထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်ရှင်
။မအေးမာတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးစကိုင်းတိုင်းခြေနေကိုတင်ပြခြင်းပါလေ။စကိုင်းတိုင်းမြို့မှုမျိုးနဲ့မြောင်မျိုးနယ်ကြားကခြေရတော်ကျေးရွာနီးမှာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရသာစုစုပေါင်း25ဦးကတပ်ဖြတ်ခံခဲ့ရတယ်လို့သိရပါတယ်။ပဒေမျိုးနယ်မှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့စစ်ရေးကတင်းမာနေကြပါတယ်။စကိုင်းတိုင်းကအခြေအနေတွေကိုကိုရဲမော်ကအခုလိုပြောပြထားပါတယ်
။မြောင်မျိုးနယ်3မိုင်ခွဲกว่าဝေးတဲ့မြင်းမှုမျိုးနယ်အပိုင်တွေကခြေရတော်ကြီးရအနီးမှာစက်တင်ဘာ23ရက်စနေမနေ့အစောပိုင်းကကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားစုစုပေါင်း25ဦးစစ်တပ်ရဲ့ပြစ်ခတ်တပ်ဖြတ်တာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာမှာပိတ်မိနေတဲ့အရက်သားတွေကိုဒေသကာကွယ်ရေးတပ်တွေကကဲထုတ်ပို့သွားတဲ့နေရာမှာကင်းပုံဝင်နေတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေကပြစ်ခတ်ခဲ့တာဖြစ်ကြောင်းအဲ့ဒီနေရာကနေလွမြောက်လာသူဒေသကာကွယ်ရေးတပ်သားသူကပြောပါတယ
်။20နှစ်မှ9ရောက်ပြီ။အဲတခြားဘွေကြီးကရေပေါ်ကြီးနဲ့ပါနေကြ။အဲဒီလူကလည်းအဲဒီမှာတရားမဝတ်ပဲပါနေတယ်။ဒီလူကဲထုတ်နေတာလည်းပြီးတော့အလုပ်ဖြစ်သွားတယ်ကွာ။ဒီလိုအဲ့လိုမျိုးထားဖြစ်တဲ့ဒီမှာကျွန်တော်တို့ဘက်ကလည်းတောက်ဆောင်လိုက်ပြပါလိမ့်မယ်။ကျွန်တော်တို့အဲ့မှာကျွန်တော်တို့ကိုလိုက်ပြပြီးတော့ကျွန်တော်တို့မှာ600နဲ့ကလည်းတိုင်းမမရှိတော့ဘူး။ဒါနဲ့ကျွန်တော်တို့ဒီလေးရွယ်ခုံသွားပြီးတော့အဲ့လို600ရပါတယ်ခင်ဗျ။ဒီကြားတစ်ဘက်ကလည်းဒီတော့ဂန်းနဲ့ပြေးပြီးတော့တခါတည်းပြေးပြီးတော့လောကလက်ထောက်လိုက်တယ်။ဟောနေရာကဒီလိုအဲ့မှာပြေးပြေးပြေးပြေးထားတဲ့နေရာကလည်းကျွန်တော်တို့နေမကိုတော့ပြေးလို့မလွယ်ဘူး။
ဒေသတွင်းနေမြေရှင်းနေတဲ့စစ်တပ်ဟာစစ်ဘေးရှောင်တွေလာရောက်မဲ့လမ်းကိုစောင့်ရင်း ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးအခုလိုအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာလို့ပြောပါတယ်။လူမြောက်လာသူတွေဟာအခင်းဖြစ်ပွားရနေရအနီးမှရှိတဲ့အင်းတွေကိုခုံချပြီးထွက်ပြေးလူမြောက်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီလိုလားတဲ့လူမှုမီဒီယာတွေမှာတိတ်ဆုံးသူတချို့ရဲ့ပုံတွေကိုတင်ထားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလည်း drone နဲ့သူတို့ပြန်လည်တိုက်ခိုက်တဲ့ပုံတွေကိုစက်တင်ဘာ24မှာတင်ထားတာဖြစ်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်ထဲမှာလဲစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်ပြေးနေကြရပါတယ်။ပလဲမြို့နယ်ထဲတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးပလဲကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုအခုလိုပြောပါဗျာ။ခဏ
နေရရစဖြစ်တာ။ဆော့ဆော့ဆော့ဆော့လေးရနေတော့စဖြစ်တာ။စီရီတော့ကိုကင်းပါနေတာ။ခုတည်းဒီကောင်လေးညာကြီးကိုစစ်ကြောင်းတွေထိုးနေတယ်။နောက်ပြီးတော့ဒီ PDF တွေရှိရနေရကိုညတွေမှာကင်းနေဝုန်းဝုန်းဒီကောင်လေးလိုက်ပြစ်နေတယ်။စစ်ကြောင်းစထိုးရ16ရက်ဆိုအစထိုင်ကြောင်းအစ16ရက်နေ့စပါဆိုတော့ဒီလေးယူ23ရက်ရှိတော့တနေ့ကို၄၅ဝက်တော့ကိုဖြစ်နေ
တိုက်ပွဲကြောင့်ဒေသခံအများအပြားတောတောင်တွေရဲ့ထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပြီးအစားအသောက်အကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်ခင်ဗျာ
မြင်းမှုမြောင်ပလဲခြေတွေကိုကိုရဲမောင်တင်ပြခဲ့တာပါအခုတော့ဒီမိုကရေစီဆွေးနွေးခန်းကိုတင်ပြချင်ပါတယ်ကုလသမဂ္ဂ Credentials Committee ကနေမြန်မာနိုင်ငံကိုယ်စားလှယ်ကိစ္စဆုံးဖြတ်ဖို့ရွှေ့ဆိုင်းလာခဲ့တာ၃နှစ်ပြည့်လာပြီဖြစ်တဲ့ဒီနေ့မှာအရင်တစ်တွေကတိုင်ဆက်ဆက်ပြီးတော့ရွှေ့ဆိုင်းမလားကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုတဝင်းသတ်မှတ်ရေး Credentials Committee ဘက်ကဆုံးဖြတ်ဖို့အချိန်တန်နေပြီလို့မြန်မာဒီမိုကရေစီလှုပ်ရှားသူတွေကဘာကြောင့်တောင်းဆိုနေကြတာပါလဲညောင်မြုံကမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးရနောက်ဆုံးချင်းနေစတာတွေနဲ့ပတ်သက်လို့NYBC နယူးယောက်မြန်မာအတိုင်ဝင်းကောင်းဆောင်ကိုနေတင်မြင့်ကိုမတ်အင်ဂျင်နိုင်ကဇွန်ကနေဆက်သွယ်မေးမြန်းထားပါတယ
်ကိုနေတင်မြင့်ပထမဆုံးမေးချင်တာကအခုနယူးယောက်ဒီကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့ဒီနှစ်ဒီကုလသမဂ္ဂအထွေထွေနီလာခံပေါ့နော်အဲ့ဒီအခုနောက်ဆုံးအချိန်ကြီးရဆိုလို့ရှိရင်မြန်မာနိုင်ငံကိုကိုစားပြုရွေးချယ်မဲ့ဒီအခြေအနေကအခုလက်ရှိမှာဘာတွေတည်ထားလဲရှင
်ကျွန်တော်တို့ပေါ့လေဒီ88ကျင်းတော့နီလာခံကိုစက်တင်ဘာလ9ရက်နေ့မှာပေါ့လေစတင်ဖွင့်လှစ်လာတယ်ဖွင့်လှစ်လာပြီးတော့88ကျင်းတော့နီလာခံနဲ့88ကျင်းတော့ဥစ္စာကိုတွဲပေးရယ်လွဲပြီးတဲ့အချိန်မှာပဲ President တက်ကိုရွေးချယ်တယ်။ရွေးချယ်တဲ့အချိန်မှာပဲ President တက်ကကျွန်တော် Credential Committee ကိုနိုင်ငံကိုသူကိုယ်တိုင်ဖွဲ့ပေးလိုက်တယ်ပေါ့။အဲ့ဒီ process ကတော့အခုကျွန်တော်တို့ပေါ့ဒီတိုင်းကျွန်တော်တို့ပေါ့ဓာတ်နဲ့ချီသွားရမယ်တဘောတော့ရှိတယ်ပေါ့။အဲ့ဒီတဘောရှိတဲ့အတွက်ကျွန်တော်တို့က Credential Committee ကဘယ်လိုဆုံးပြတ်မလဲ။သူတို့ဆုံးပြတ်မဲ့ပုံမှာလည်းကျွန်တော်တို့ကအရန်ကိုနားဆင်တယ်လို့တစ်ခန့်နေနဲ့လည်းကျွန်တော်တို့ကဒီ Credential Committee ကိုနိုင်ငံပေါ့။နော်ကိုနိုင်ငံကိုကျွန်တော်တို့က reach out လုပ်ဖို့လိုအပ်တယ်။ဘာကြောင့်လဲဆိုတော့သူတို့ကကျွန်တော်နိုင်ငံအခြေအနေပကတိအခြေအနေတွေ information တွေ current information တွေသိချင်မှသိတယ်အဲ့တော့ကျွန်တော် reach out လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုလည်းကျွန်တော်တို့ reach out လုပ်ဖို့လိုအပ်တယ်ဒါမှလည်းသူတို့ပမ်းပန်းတကန်သုံးတန်နိုင်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်ပြီးတော့ဘသူကိုတရားဝင်ဆက်လက်ထားရှိနိုင်မလဲဆိုတော့သူတို့ပမ်းပန်းတကန်ဆုံးဖြတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါဆိုရင်ဒီအခုကုလသမဂ္ဂအထွေထွေနီလာခံကရွေးချယ်ထားတဲ့ Credential Committee ကဒီမြမအရေးမှာဟိုကိုစားပြုမဲ့သူဘယ်သူလဲဆိုတာကိုသူတို့မဆုံးဖြတ်ရသေးဘူးပေါ့နော
်ဟုတ်ကဲ့မဆုံးဖြတ်သေးပါဘူးကျွန်တော်အခုနောက်ဆုံးအချိန်ထိပေါ့သူတို့ကိုယ်နိုင်ငံတွေးဆတာကိုကျွန်တော်မကြားကျွန်တော်တို့မကြားရသေးပါဘူးမကြားသေးတဲ့အတွက်သူတို့တွေးဆပြီးသွားမှပဲသူတို့ဒါကိုဆုံးဖြတ်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေ့အတွက်ကုလသမဂ္ဂထွေထွေနီလာခံကရွေးချယ်လိုက်တဲ့ Credential Committee မှာပါဝင်တဲ့နိုင်ငံတွေကဘယ်နိုင်ငံတွေလဲရှင
်။ဟုတ်ကဲ့ကိုးနိုင်ငံကတော့လေအများစုပြည်တာကကျွန်တော်တို့အမြဲတမ်းသုံးနိုင်ငံပေါ့လေ။အမေရိကန်ရဲ့တရုတ်ရဲ့ရုရှားရဲ့ပေါ့။ကျန်တဲ့6နိုင်ငံအတက်ကတော့အင်ဒိုယာပါတယ်၊ဂရီနီဒါပါတယ်၊နောက်ပြီးတော့နိုင်ဂျီးရီးယားပါတယ်၊ဆော်လမွန်အိုင်လန်ပါတယ်၊ဆူရီနမ်နဲ့တိုဂိုတို့ဖြစ်တယ်ပေါ့။အဲ6နိုင်ငံနဲ့ဒီအမြဲတမ်းသုံးနိုင်ငံကိုးနိုင်ငံကဒါကိုဆုံးဖြတ်မှာဖြစ်ပါ
ဒီ credential committee ထဲမှာအများအားဖွဲ့ဝင်၃နိုင်ငံထဲမှာဒီ American တရုတ် Russia ဆိုတော့တရုတ်နဲ့ Russia ကအခုဟိုမြန်မာစစ်ကောင်စီနဲ့အတော်လေးနီးစပ်တဲ့အပိုင်းမှာပေါ့နော်တရုတ်ဆိုလို့ရှိရင်သူတို့ ရင်အားထက်ဆာလို့ရှိရင်အခုဆိုရင်ဒီနှစ်နိုင်ငံဆက်ဆံရေးကိစ္စတွေပေါ့နော်ဟိုမြန်မာနိုင်ငံမှာဒီအွန်လိုင်းရာဇဝတ်မှုတွေကိုနှိမ်နင်းတဲ့အပိုင်းမှာဆိုရင်လည်းစစ်ကောင်စီကတရုတ်ဆိုရာကိုခွင့်ပြုပြီးတော့ဒီတရုတ်လုံခြုံရေးတပ်ဖွဲ့တွေဝင်ပြီးတော့ဖမ်းဆီးတာမျိုးပေါ့နော်ဆိုတော့ဒီလိုနှစ်နိုင်ငံဆက်ဆံရေးဟာတော်တော်လေးကိုနီးကပ်လာတယ်နီးစပ်လာတယ်တစ်ဖက်မှာလည်းဒီတရုတ်ကသူတို့ရဲ့ဒီ Belt and Roadဒီပိုလန်မှာစီမံကိန်းကိုလည်းမြန်မာနိုင်ငံထဲမှာဆက်ပြီးအကောင့်ထဲပေါ်ကျင်တဲ့အနေအထားတွေရှိတဲ့အခါကျတော့ဒီနှစ်ဒီမြန်မာနိုင်ငံကိုစားပြုမဲ့ကိစ္စမှာတရုတ်ကသဘောထားပြောင်းလဲလာနိုင်တာရှင
်တရုတ်ကဒီနှစ်တော့ဒီမှာတော့သူကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိပါတယ်ခုနပိုလန်မှာစီမံကိန်းတို့ကိစ္စတော့တော့အခြားကဏ္ဍတွေရောပေါ့လေသူရင်းနှီးမြှုပ်နှံထားတဲ့ကိစ္စတွေမှာတော့အရန်အကျိုးမျက်ရှိပါဒါပေမဲ့လည်းသူကဒီ creature committee မှာသူကပေါ့ခုနလိုပေါ့ကန့်ကွက်မယ်သူကကပြက်ကြက်ရဲ့လုပ်မယ်ပေါ့လေအဲ့လိုပုံစံလုပ်မယ်ဆိုသူရဲ့စွန့်စားစွန့်လွတ်မှုကတော်တော်ကြီးမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့သူထိုက်တိုက်တွေ့နေအမေရိကန်နိုင်ငံနဲ့ဆိုပြီးအခုကာလမှာတော်တော်ကြီးဟိုသာပေါ့အကြက်တဲတွေဖြစ်နေတယ်တော်တော်ကြီးသူတို့ထိုက်တိုက်ရင်ဆိုင်မှုရှိနေတယ်။ဟိုပေါ့ကျွန်တော်တို့အမေရိကန်နိုင်ငံတဲကိုဝင်ရောက်လာတယ်မိုးပြန်ပူပြောင်းကြီးပေါ့ဘောပြန်ဘူးပေါ့ဤကိစ္စကျူးကျော်ဝင်ရောက်လာတဲ့ဆေးရခဲရဆပြီးတော့နောက်ပိုင်းမှာဆေးရတင်းမာမှုတွေဖြစ်လာတယ်ထိုင်ဝမ်ရေးကိစ္စမှာလည်းတင်းမာမှုဖြစ်တယ်လို့တောင်တရုတ်ပင်လယ်ကိစ္စမှာတင်းမာမှုဖြစ်တယ်ဒါအပြင်အမေရိကန်နိုင်ငံနဲ့ဆက်ဆံတဲ့အခါမှာဆက်ဆံရေးကမချောမွေ့ပဲတင်းမာတဲ့ဥစ္စာတွေဖြစ်လာပြီးတော့နောက်ဆုံးစီးပွားရေးအစသူတို့ပြန်လည်ဆက်ဆံနှိမ့်နှိုင်းမှုကိစ္စတွေဆေးရသူတို့ပြန်လည်နှိမ့်နှိုင်းမှုကိစ္စတွေကိုအထူးတန်တဲ့မှာတွေလွတ်ပြီးတော့တွဲဆုံတာတွေဖြစ်တယ်အဲ့လိုဖြစ်တဲ့အခါမှာကျွန်တော်ပြောချင်တာcomparison လုပ်ကြည့်တဲ့ခါမှာအမေရိကန်နိုင်ငံနဲ့သူဆက်ဆံရေးပြေလည်ဖို့ပေါ့စီးရေးနိုင်ငံရေးပဋိပက္ခအားလုံးအဆင်ပြေဖို့စီးပွားရေးပေါ့လေအဆင်ပြေဖို့တဲ့သူလုံဆောင်မလားဒုတိယမဟုတ်ဗမာနိုင်ငံအကျိုးအတွက်သူက risk ယူပြီးတော့သူလုံဆောင်မလားလို့တွေ့ကြည့်မယ်ဆိုရင်သူကတော့ဒီခင်ဒီချင်းဒီကမှာတော့သူကအမေရိကန်နိုင်ငံကိုမျက်ကွယ်ပြုပြီးသူလုံလိုက်မယ်လို့ကျွန်တော်မထင်ဘူးအဲ့အတွက်အနည်းဆုံးတော့ကျွန်တော်တို့ကကျွန်တော်တို့တတ်မှတ်ထားတာကျွန်တော်တို့ဒီဒီမိုဆီအင်အားစုတွေကျွန်တော်တို့တတ်မှတ်ထားတာကတော့အချက်နှစ်ချက်ပဲတစ်ချက်ကတာမကြီးဥကျော်မုတ်တို့ကိုတရားဝင်ခုလသမဂ္ဂအတိမတ်ပြုနံပါတ်နှစ်ချက်ကကဲခုလသမဂ္ဂအဲ့လိုပေါ့အတိမတ်တရားဝင်မပြုနိုင်သေးတဲ့အချိန်ကာလမှာကျွန်တော်အရင်တိုင်းပဲရှိဘုံနေနဲ့ကြားနေတဲ့တာမကြီးဥကျော်မုတ်တို့ကိုဆက်လက်ပြီးတော့ default လုပ်ပြီးတော့ဆက်လက်ထားရှိဖို့ဆိုရဲအဲ့အချက်နှစ်ချက်ပေါ်မှာပဲကျွန်တော်တို့စူးစမ်းလုပ်ကြိုင်ပါတယ
်ခုလသမဂ္ဂမှာကအရင်နှစ်တည်းကအတိုင်းပဲမြန်မာနိုင်ငံနဲ့ပတ်သက်လို့ကိုယ်စားလှယ်ရွေးချယ်တဲ့ဆုံးဖြတ်ချက်ကိုမချပဲဆက်ပြီးတော့ရွှေဆိုင်နေဆိုတဲ့အလားအလာကတခြားဥမာမြန်မာနိုင်ငံနဲ့အလားတူဖြစ်နေတဲ့ဟိုအာဖဂန်နစ္စတန်တို့ဒီကိုယ်စားလှယ်ရွေးချယ်ရေးမှာcredential committee ဘက်ကဘယ်လိုဆုံးဖြတ်နိုင်တဲ့အလားအလာရှိလဲရှင
်ကျွန်တော်တို့ဒီ credential committee ရဲ့တမိုင်းကြောင့်ကြည့်လိုက်မယ်ဆိုရင်ဟိုတော့ vacancy ပေါ့လေ vacancy ထားထားတဲ့ဥစ္စာနိုင်ငံရှိရဲ့နှစ်ဖက်နိုင်ငံလုံးကတင်တဲ့ခုလုံးကတင်တဲ့ဥစ္စာကိုပတ်လပ်ပြီးတော့ vacancy လုပ်တဲ့ဟိုဒါကျွန်တော်တမိုင်းလေးရှိခဲ့တယ်။ဒါပေမဲ့ဒီနေ့ဒီချိန်ဒီခါမှာစစ်ကြမ်းမဲ့အုပ်စုရဲ့မတရားဥပဒေမဲ့လုပ်ရက်တွေနော်နောက်တစ်ခုကဟိုဒါပေါ့ဟိုလူသားချင်းမျိုးနွယ်စုဥစ္စာတွေနောက်တစ်ခုကပေါ့ဒီပေါ့ဒီစစ်ရာဇဝင်ချုပ်ပေါင်းမှုတဲ့ကိစ္စတွေကကမ္ဘာနိုင်ငံတတိယလည်းတည်နေကြတယ်အာဆီယံသူလည်းကောင်းဥပဒေသူလည်းကောင်းတို့ကမ္ဘာနိုင်ငံတတိယတည်နေတဲ့အချိန်ကာလမှာဒီ creature comedy ကလည်းဒါတည်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ
်စစ်ကောင်စီဘက်ကသူတို့ရဲ့ကိုယ်စားလှယ်ပေါ့နော်တာမတ်ကြီးနေရာမှာသူတို့အစားထိုးဖို့ဆိုရဲသူကိုကြတော့ဘသူ့ကိုရွေးထားလဲအရင်နှစ်ကသူပဲလားဘသူလဲရှင
်ဒီနှစ်မှာတော့ဘုံမူကြီးအောင်သူရင်ကိုတော့သူတို့ရဲ့ဒီစစ်ချမ်းမဲ့အုပ်စုရဲ့ကိုယ်စားလှယ်ဖြစ်တင်ထားပါတယ
်ဒီစစ်ကောင်စီဘက်ကရောကုလသမဂ္ဂမှာသူတို့ဝင်ရောက်လှုပ်ရှားနေတဲ့ခြေနေပေါ့နော်ဥမာဆိုလို့ရှိရင်ဘာပြောပြောမြန်မာနိုင်ငံမှာကြတော့ဟိုစစ်ကောင်စီကဆက်ပြီးတော့ဟိုရှိနေတဲ့ခါကြတော့ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီစစ်ကောင်စီဘက်ကတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံရရှိတယ်။နောက်ဟိုတလောကပဲဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြီးတော့มาတွားပြီးတော့ဒီကုလသမဂ္ဂအေဂျင်စီဘက်ကအကြီးအကဲတွေတွေ့ဆုံတာလို့ပေါ့နော်လူသားချင်းစာနာမှုကိစ္စတွေတို့ပေါ့နော်ဆိုတော့အဲ့လိုအပိုင်းနေလဲရှိနေတဲ့ခါကျတော့ဟိုကုလသမဂ္ဂရဲ့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ရက်တီလှုပ်ရှားနေတဲ့အပိုင်းပေါ့နော်။ဥမာဥတော်မိုးထွန်းကိုပဲအတိမတ်ပြုဖို့ဆိုတဲ့အလားအလာတွေကဖြစ်လာနိုင်ပါမှာရှိ
။ကျွန်တော်တို့ရဲ့ဒီပေါ့အမျိုးသားညီညွတ်ရေးအစိုးရဖက်ဖက်ကနိုင်ငံခြားရေးဝန်ကြီးတွေပေါ့လေ။မူဖာအဖွဲ့ကလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်ထိတွေ့ဆက်ဆံမှုတွေလုပ်နေတာတွေရှိတယ်။ အာကျွန်တော်နောက်တစ်ခုကကျွန်တော်မြေပြင်ကရောင်းရလေကျွန်တော်နိုင်ငံတကာအနေထားရမှာလေနိုင်ငံတကာမှာရှိရကျွန်တော်ရဲ့အင်အားစုတော်လိုင်းအင်အားစုတွေရလေတက်ဆိုင်ရာအစိုးရတွေကိုအကြီးအကဲတွေကိုကျွန်တော်ကထိတွေ့ဆက်ဆံပြီးတော့ကျွန်တော်ပံ့ပိုးတော့တည်င်းချက်လက်တွေပေးပြီးတော့အာကျွန်တော်ဟိုပေါ်စူးစမ်းနေတာရှိပါတယ်ရှိတဲ့အတွက်သူတို့ဘက်ကလည်းသူတို့ကရက်တန်းနေမှာမဟုတ်ပါဘူးနောက်ဆုံးပေါ့ဒီစစ်ကြမ်းမဲ့အုပ်စုရဲ့အကြီးအကဲဆိုရင်မကြတိကင်ရဆိုတရုတ်နိုင်ငံကိုသွားခဲ့တယ်အာတရုတ်နိုင်ငံသွားခဲ့ပြီးတော့သူတို့ဆွေးနွေးခဲ့တာရှိတယ်အဲ့ဒါကလည်းဒီမီဒီယာတွေမှာတက်လာတဲ့ခါမှာလည်းဗာလဲဆိုတာဒီ UNGA ကိုပူစားဟိုတော့ကိစ္စအတွက်သူအဓိကထားပြီးတော့ပြည်နိုင်ငံကို approach လုပ်တယ်ပေါ့ချိကတ်တဲ့သဘောရှိတယ်ပေါ့သူတို့ဘက်ကလည်းစ조사နေတာဒါပြန်စ조사မှုကကျွန်တော်ထင်ပါတယ်ဒီချိန်ဒီကမှာအရာမရောက်နိုင်ဘူးထင်ပါတယ်သူတို့ရဲ့မတရားအကြမ်းဖက်ဥပဒေမဲ့လောက်ရတယ်နော်ဟိုတော့နောက်တစ်ခုကလူခွင့်ချိုးပေါမှုတွေနော်လူမျိုးတုံးတပ်ပြတ်မှုတွေဆင်ရဆွေးမှုတွေပေါ့အဲ့တာဒီကိုရောသူတို့စင်သေးကိုရောစိတ်တည်နေဖုံးလို့မရဘူးကမ္ဘာနိုင်ငံကြီးကြီးကအခုမီဒီယာဖြစ်မှာကျွန်တော်အားလုံး IT ဖြစ်ကြီးမှာအားလုံးသိနေရတဲ့အတွက်သူတို့ရဲ့လှုပ်ဆောင်မှုကစ조사ပေမဲ့လည်းအရာမရောက်နိုင်ဘူးလို့ကျွန်တော်ထင်ပြီးတော့ကျွန်တော်တို့ရဲ့လှုပ်ဆောင်မှုတွေကျွန်တော်တို့ရဲ့ဒီထိတွေ့ဆက်ဆံမှုတွေကပကတိအရှိချင်တွေကိုကျွန်တော်ဗမာနိုင်ငံရဲ့အရှိချင်တွေကိုထင်ရစေပြီးတော့ပေါ်ပြနေရတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးရောခူတန်ချက်ကောမဒီကုန်းနိုင်ငံကတော့နားလည်ပြီးတော့သူတို့မှန်မှန်ကန်ကန်ကျွန်တော်ဆုံးဖြတ်နိုင်မယ်လို့ကျွန်တော်အကျွင့်မဲ့ယုံကြည်တယ်
။တမတ်ကြီးဦးကျော်မိုးထွန်းအနေနဲ့ကြတော့ဒီအခုကုလသမဂ္ဂအထွေထွေညီလာခံဒီဖွင့်ပွဲမှာအဖွင့်မိခေါ်အနေနဲ့ဟိုသူ့ကိုပြောကြဖို့လေဟိုစီရင်ထဲမှာပါတယ်ဒါပေမဲ့သူကိုယ်တိုင်ကဒီမိခေါ်ပြောကြမဲ့အစီအစဉ်ကိုသူကိုယ်တိုင်ကဟိုဖြတ်ခဲ့တယ်ပေါ့နော်ဟိုသူကတကယ်တမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံကိုကိုစားပြုထားတဲ့တမန်ကြီးတအုပ်အင်းနဲ့ကုလသမဂ္ဂမှာရှိနေရတာနဲ့ပေါ့နော်ဘာဖြစ်လို့ဒီလိုမိကွန်းအထွေထွေညီလာခံလို့အရေးကြီးတဲ့ဒီကမ္ဘာခေါင်းဆောင်တွေပါလာပြီးတော့ပြောကြတဲ့အချိန်မှာမပြောဖို့ပေါ့နော်သူဘာလို့ဆုံးဖြတ်ခဲ့တယ်လို့မြင်လဲရှင
်ကျွန်တော်ကလကာရဲ့နောက်ပြန်မှုအများကြီးရှိနေပြီးရှိတာပေါ့လေရှိတဲ့အခါမှာကျွန်တော်တို့ဒီလိုလှုပ်ဆောင်တဲ့အခါမှာလည်းအဓိကအမြဲတမ်းသုံးနိုင်ငံကခုနပေါ့အဓိကအရေးပါတဲ့ခန့်ကန့်တာမှာပါတယ်ပေါ့ channel 6နိုင်ငံကတော့အရန်ပေါ့လေ creative comedy 9နိုင်ငံမှာပေါ့အဲ့လိုလုပ်တဲ့ခါမှာဒီလိုကျွန်တော်တို့ဟိုပေါ့တစ်ခါတလေအပေးယူလုပ်တဲ့သဘောကြီးရှိကောင်းရှိမယ်နောက်တစ်ပြည့်ကျွန်တော်ညှိနှိုင်းတဲ့တိုင်ပင်တဲ့ဥစ္စာကြီးရှိကောင်းရှိမယ်ရှိတဲ့ခါမှာကျွန်တော်အပေးယူသဘောဆန်ဆန်လုပ်ရတာရှိရယ်နောက်တစ်ခုကပေါ့ဟိုကြပေါ့ဒီလိုတရားဝင်ပေါ့ဟိုကုလသမဂ္ဂကဟိုတိတိကျကျတရားဝင်အတိအမှတ်ပြုတ်တယ်လို့မလုပ်ခင်မှာအော်ဒါတွေကိုရှောင်ရှားတင်နေဆိုပြီးတော့နိုင်ငံကြီးတွေကပြောတဲ့ခါမှာအဲ့ဒီပုံမှာမူတည်ပြီးတော့တမကြီးဦးကျော်မိုးထွန်းကလည်းဟုတ်ပြီဒါဆိုရင်တော့ဟိုဒါကိုဒီကိုထွေထွေညီလာခံကြီးကအရေးကြီးပေမဲ့လည်းထွေညီလာခံမှာစကားပြောတာအရေးကြီးပေမဲ့လည်းတချို့ဥစားတွေမှာဟိုအပြန်လန်နားလည်မှုပေးပြီးတော့အပေးယူလုပ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ရတဲ့အပိုင်းတွေရှိမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒါဆိုလို့ရှိရင်အခုဒီcredential committee ကနေပြီးမြန်မာနိုင်ငံကိုကိုစားပြုတဲ့ဒီကိုယ်စားလှယ်ကိုရွေးချယ်မဲ့ကိစ္စမှာတမတ်ကြီးကိုပဲတရားဝင်ပေါ့နော်မြန်မာနိုင်ငံရဲ့ကိုစားပြုတဲ့ဒီကိုယ်စားလှယ်ဖြစ်ကိုကုလသမဂ္ဂကတရားဝင်ဆုံးဖြတ်မယ်ဆိုတဲ့လမ်းကြောင်းကဘာကြောင့်ပို့ပြီးတော့အရေးကြီးနေရလဲရှင
်ဒီနှစ်က3ချိန်တော့ရှိပါပြီတတိယချိန်မှာဖြစ်တဲ့တွေ့တခုခုကိုလည်းသူတို့ဆုံးဖြတ်နိုင်တယ်ပေါ့ဆုံးမြတ်နိုင်တဲ့ကိစ္စမှာတော့ခုနဟိုဘက်ဟိုဘက်ပေါင်းဆောင်ကဖက်ဖက်ကကကျွန်တော်ကြည့်လိုက်တဲ့အခါမှာနိုင်ငံတကာအခင်းအကျင်းနိုင်ငံတကာအနေထားရဆိုရင်ကျွန်တော်တို့ရဲ့ဒီဒီမိုစီဘက်တော်သားတွေကအားတာနေတယ်အားတာနေတဲ့အတွက်ပေါ့ကျွန်တော်တို့ကဒီအချက်နဲ့ချက်ပဲတောင်းဆိုခြင်းနဲ့တစ်ချက်ကတကယ်မှ3ချိန်မြောက်မှာပေါ့တမကြီးဦးကျော်မတော်ကုလသမဂ္ဂရင်တရားဝင်အတိအမှတ်ပြုပေးလိုက်ပါအဲ့လိုအတိအမှတ်ပြုပေးလိုက်ပြီဆိုရင်တော့ကျွန်တော်နောက်ထပ်ဟိုအခြားနှစ်စဉ်နှစ်စဉ်ကျွန်တော်တို့ဒီ credential committee မှာကြုံတွေ့ရမယ့်ကိစ္စတွေမကြုံတွေ့ရပဲねကျွန်တော်တို့ဒီကတရားဝင်ကျွန်တော်ပြည်သူ့ဘက်တော်သားတာမကြီးဦးကျော်မတော်တရားဝင်ဖြစ်တယ်ဆိုတာကိုကျွန်တော်ကလူချင်းတယ်အမှတ်တချက်တကယ်လို့မရခဲ့ဘူးဆိုရင်တော့ဒီဘုံနေပဲကြားနေမယ်ပေါ့ဒါဆိုသူတို့လည်းဒီ credential committee ကလည်းမဆုံးဖြတ်နိုင်ဘူးသူတို့ဆုံးဖြတ်ကြိုဆုံးဖြတ်ချက်တွေရတယ်သူတို့မှာအချက်လက်တွေကတိတ်နေတယ်ဆိုရင်ကျွန်တော်တို့ဒီကုလသမဂ္ဂအဖော်ရပါဘူးဒီဖားပေါ့လေနောက်နှစ်ကိုရွှေ့ဆိုင်းတဲ့တနစ်တာကာလမှာတာမကြီးကိုပဲဆက်ထားလက်ပြီးတော့ဒီဖားလုပ်ပြီးနောက်နှစ်ကိုရွှေ့ဆိုင်းလက်တဲ့ဥစ္စာပေါ့ဒါအနေဆုံးကျွန်တော်တို့အဲ့လိုဖြစ်စေချင်တယ
်မိုင်းချင်းကနိုင်ငံမင်းများတင်ပြထားတာပါ UA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့စီးစင်းတွေကို VOA internet sabian nama le, adverku pasu nama le. Website leh sahaja lo, burmese.voanews.com cebare.
Terimaan wiyabu ye cide dikni kema, kemajinya bayar di tamawe yang ni basi. Kalau dicek ni layu ne, terimaan wiyabu nama bi. Lepialin ne dicek tau yu ne, yu nama terimaan wi, nanya ye pisan wi, tegak bawa selan wi. One click.Kalau dicari ni yang ni, kemarin ia kata tanwigu, cecah nasi ni maaf ya pare. Bayi bayi ni agak berpikir, VOA Plus application gu, download ya juga.
Mengelam nak kemak ni, VOA membawa season, nanti awal nasi tahun ni September la, nasi gaya tanin lah ni mana kena season ni gu. Mereka ambil rasa, mula Washington DC kali daya itu leh pedi lah wa. Aku selalu bi kemarin bawa bilia mingguan, ISP membawa mingguan je masuk ni.Mabima Pisa net, Tuja Sampia, the Remia, Sashi, a basic Ganda, we would then set Babu Shibare. In his own Guamama, medium Yungune, Saja Alma. Yama Yipi Shimmer, so in Nanganaka, a Taiwan, needed a chain, didn't a gany and Nilango Shapui. Dolai and Azu de Jamale, a coot, Bobby, Bubal Soemu, Akao, Swinney Ni Nainari, Lopu, Luadelo, Nangae, a Kekaduga, don't that Tajabari. Guamama, medium Yungu, don't that Chago.အလိမာနဲ့အတူဆောင်းပါရှင်ပြည်တွင်းနိုင်ငံအခုလိုတက်ဆက်ပေးထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလက်ရှိအကျပ်တဲကနေစစ်ကောင်စီရုံထွက်နိုင်မလားအတွေ့အကြုံပုံစံသစ်တူနဲ့ချင်းကပ်ရမယ်ຫນွေဥတော်လန်ရေးຈောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီဟာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျပ်တဲတွေကနေရုံထွက်နိုင်မလားအခုလိုမေးခွန်းထုတ်တာကတော့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIB က2023ဩဂုတ်လ10ရက်နေ့မှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့ခေါင်းစဉ်ပဲဖြစ်ပါတယ် USIB ရဲ့အကြီးတန်းအကြံပေး Priscilla Clapp နဲ့ USIB နဲ့ Wilson Center တို့မှာအဲ့ပညာရှင်နဲ့ Global Fellow အဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းတို့ရေးသားတဲ့ဆောင်းပါးဖြစ်ပါတယ်။မေကွန်းထုတ်မယ်ဆိုလဲထုတ်เสียပါပဲ။လက်တလောစီရေးနိုင်ငံရေးစီးပွားရေးအခြေအနေအရရက်ကစစ်ကောင်စီအတွက်အတော်လေးဘေးကျနံကျအနေထားလို့ဆိုရမှာပါ။စီရေးမှာလဲကာလကြာရှည်အထိုင်ချတတ်ဆွဲထားခဲ့တဲ့ခြေတန်းစစ်မျက်နှာကစခန်းကုန်းတွေတစ်ခုပြီးတစ်ခုကြာရှုံးနေတာတွေ့ရသလိုထိန်းချုပ်နယ်မြေတွေလဲတဖြည်းဖြည်းချင်းလက်လွတ်ဆုံးကျုံးနေပါတယ်။တိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေအကြအဆုံးများနေသလိုတပ်ထိပ်ပိုင်းဗိုလ်ချုပ်တွေဒိုင်းမှုတွေစကခဓာတ်စကမှုတွေလည်းအပြောင်းရွှေ့အဖြုတ်ထုတ်တွေများလာနေတာတွေ့ရပါတယ်။အနှစ်80ကျော်တက်တန်းရှိတဲ့အခိုင်အမာဆုံး institution ကြီးလို့သမုတ်ကျညွှန်းဆိုကြတဲ့မြန်မာစစ်တပ်ထဲမှာအလှုပ်ရမ်းများနေပြီးတည်ငြိမ်မှုအကင်းမဲ့ဆုံးအနေအထားမျိုးကိုရောက်နေပြီလို့အကဲခတ်တွေကဆိုကြပါတယ
်။စစ်ကောင်စီဟာနိုင်ငံရေးမှာလည်းတရားဝင်မှုမရပါဘူး။ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အရတားအစိုးရစီကခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလက်နက်အားကိုနဲ့အာဏာကိုမတရားလုယူခဲ့တာကိုပြည်သူလူထုကလုံးဝလက်မခံပါဘူး။တိုင်းရင်းသားပြည်သူတွေရဲ့မကြုံစဘူးကြီးမားတဲ့ဆန့်ကျင်တော်လှန်မှုကိုစစ်ကောင်စီရင်ဆိုင်နေရတာပါ။အလားတူပါပဲ။စစ်ကောင်စီဟာနိုင်ငံတကာမှာလည်းအတိအမှတ်ပြုခြင်းမခံရပါဘူး။အာဆီယံထိပ်သီးအစည်းအဝေးနဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးတွေမှာတက်ရောက်ခွင့်မရသလိုကမ္ဘာကူလာတပ်ကမှလည်းခုချိန်ထိစစ်ကောင်စီကိုအကူအစားပြုတဲ့အတိအမှတ်ပြုတဲ့နေရာမရပါဘူး။အမေရိကန်ပြည်ထောင်စုကဆိုရင်မြန်မာစစ်ကောင်စီကိုတန်တမန်အစ်စ်ရှော့ချဆက်ဆံတာတွေ့ရပါတယ်။ရန်ကုန်တန်ယုံမှအမေရိကန်ကတန်တမန်ကြီးအစ်စ်မထားတော့ဘဲအစ်စ်နှိမ်ပြီးတော့တန်ယုံယာယီတာဝန်ခံသားထားရှိပါတယ
်။စစ်ကောင်စီလက်ထက်စီးပွားရေးအနေအထားကတော့အထူးပြောစရာကိုလိုမယ်မထင်ပါဘူး။ဝင်ငွေတွေကြာစင်းအလौကန်တွေရှားပါ၊ကုန်စင်းလုံးတွေဇက်တိုက်တက်နေတာတွေကတက်တည်တရကပါပဲ။ဘယ်လောက်တောင်အချိန်ကြီးဆိုးလဲဆိုလက်တလောအချိန်ကြီးမှာဆိုရင်ကုန်သွယ်ရေးကင်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖမ်းဆီးစစ်ဆေးအရေးယူခံရတယ်လို့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းပို့ကုန်သွင်းကုန်လိုင်စင်ချပေးမယ်လူလက်မှတ်ထိုးပေးမယ်သူမရှိလို့လုပ်ငန်းရှင်တွေအခက်တွေ့နေပါတယ်။ရန်ကုန်စိတ်ကမ်းမှာကုန်စီအဝင်အထွက်ရတလောက်နီးပါဖြစ်နေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။ပြောရရင်စစ်တပ်ကအာဏာသိမ်းလိုက်ချိန်ကစလို့လူမှုရေးစီးပွားရေးနိုင်ငံရေးအထိုင်အလုံးပြတ်သွားခဲ့ပါပြီ။ဒါကြောင့်လဲ USIB ဆောင်းပါးကစစ်ကောင်စီဟာဒီအကြက်တဲကနေရုံထွက်နိုင်မလား။စစ်ကောင်စီဟာဒီအကြက်တဲကို ကျော်နိုင်မလားလို့မေးခွန်းထုတ်ထားတာပါပရစီလာနဲ့ရဲမျိုးဟင်းတို့တုံးသက်ရေးသားထားတာကိုလေ့လာကြည့်ရအောင်ပါအာနာသိန်းကြီးကဆလို့ရက်ဆက်ကြမ်းကြုတ်စွာဖိနှိပ်ချေမုန်းလာတဲ့စစ်ကောင်စီဟာသူရင်ဆိုင်နေရတဲ့အခက်အခဲအကျတဲတွေရော့ကျသွားစီဘူးထိုင်းနိုင်ငံသားကြီးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံပေးခဲ့တယ်ဒီလိုတွေ့ဆုံပေးတာဟာတုတ်တက်တွင်ကလူတွေကိုနှစ်သိမ့်မှ Eri naku ne dudia jawanya pu pih nai mare. Si kongsi ha leshi ijade ka tuan nai bu. Doang san suji ne elnge di kagu tau tong ke ra ba. Dabi me di lo lo da ha si kongsi dwe ba ma alo ma pih ke ba bu.
Sidaga ana te mi nao bai pih po laare ane ta. Nai ye pih di mu ga bongsa ati pih ba re. Any bones that did Nanga Yiga, Yamananga Yima, sit up by winning boot sold the ye, Federal Democratic Nanga, two down yin there, sit a ha yada, so ya, taste of wood out while she yed up your body. Sigals Yamadu Guebiari and use that drip bowing there, cows out did we ye, cook a dollar murin at Yisainiaraba. Dianananaga Yazurin at BDF to ye, Nabia taste of wood, Bobo Jenny Larane at do, sit a gole bo PRP Larana to Yaware. Adega shigere nanga ye bongsa ahao mho dobao. Anaga nanga no ha bongsa atip chipare. Sita lulare natao shi poezimo aga. Pieshe ye sura bongsa hao pite bie. Sita ne yada ilida choja pieshe lo yanai ne achenga la mho dobao. Daabye natao sata kundiga. Sa tingere nyingye ye lunganse ha pia toa ke babi. Show to that genuine jamale. A yue nene lo so naime me. Otomu bongsa atip bola ni babi. Adiga Zare Easu Rigaro, NUG EAO Ne, NUCC Ropchipare.
Saumaye Sondama, Brasila Ne Yemu Hinduga, Mama Yi Pishin Mesui, Tedun Sinsatine, Diga Chet Lijago Popia Tavare, Eri Lijagaro, Sigonsia Nemi Emiazugu Matinta Nindore, being a bozi and ita yabu, Mapin Nindobu. Natanship Puezibo Alma. And Eddie Nesitadu Jamawe, Pishiame, Chingala Mahodovu. Nanganaga Daiwa in Inele, Mama Aja Degu, Belu Pawen Kuni Pishin Piamle, Sura, Achini Dine Gainide, Nilan Rigu Sharp, we be a Lulu Dinde. Now Sundi Chegaro, Dolaye Azubi Jama, Akuda Bubon Song Yamu, Akonzibu, Bobido Swinu Ninamu, Lupulu Ade, Lupibare. Brasilia Ne Yemu Hindu, Ye Soundbaga, Shembare. Sigonsia, a digalu nangangu matincho nidobu. A bozi nidale maya nidobu. Digini chiniha a dipide. Dajong, nila houndui, sinzabu a houndui ne loma pidobu. Bonsandi, nilandidu ne chinkapu lure lu sutavare. Nigonjo nine. Gulambia dagduga nangayi bamba moka. Shari baman ye matches gagu, gugabayasi. Era garo. A tia de kugu, doncha nibuga, a chenne chebabe. Kimya ba pishin da le sura tisha tibune. Velo lom le sura nilanga shinle ni bubabe. Leshim yamanu udo lan yi a bananga. Si anachin sani cho nyen yine. Patriot democracy nanga tu don yi subi. Shinchin len len shidamu. Eri banangu. Velo yang domle sura garo. Megon tosia pijao ma kamya.
ကချင်ပြည်နယ်ကမြေရှားတူဖော်မှုတွေရန်လာလိုက်လို့တရုတ်မြေရှားစစ်ကွက်မှာကြေရိုက်နေပါတယ်ဒီကရက်ဩဂတ်လအတွင်းတရုတ်မြန်မာဆက်ဆံရေးကိုအန်အက်စပီမြန်မာကလေ့လာတဲ့အခါဒီအချက်တွေကိုတင်ရှားတွေ့ရပါတယ်တစ်ချိန်တည်းမှာပဲလက်ဘရောင်းအောင်ကြီးနေစီမံကိန်းကဝမ်ပေါင်းကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုကြီးထွားနေပါတယ်တစ်ဖက်မှာလည်းအွန်လိုင်းလင်လေကိန်းတွေကိုနိုင်နေမှုရောက်ပိုင်း ထုတွေနဲ့ကိုယာယီပိတ်ထားလိုက်ရပြီးတရုတ်ရေရှားစီးကွက်ကိုပါခရရိုက်နေပါတယ် တဘာဝပတ်ဝန်းကျင်တက်ရောက်မှုတွေကိုစစ်ဆေးမှဖြစ်တဲ့အတွက်ဩဂတ်စ်လနောက်ဆုံးပတ်ကစပြီးပိတ်ထားလိုက်တာပါဒီအခြေအနေတွေကြောင့်တရုတ်မြေရှာဈေးကွက်မှာနှစ်နှစ်နီးပါးအတွင်းဈေးနှုန်းတွေစံချိန်တွေမြင့်တက်သွားပါတယ် ISD မြန်မာကပြုစုထားတဲ့ချက်လက်တွေအရအခုနှစ်9လတာအတွင်းမြန်မာကတရုတ်နိုင်ငံကိုမြေရှာတပ်ထုတင်ပို့မှုတန်ဖိုးကအမေရိကန်ဒေါ်လာတန်900နီးပါးရှိခဲ့တာပါဒါဟာတရုတ်နိုင်ငံကမြေရှားတင်သွင်းမှုတန်ဖိုးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်စစ်ကောင်စီကတော့မြေရှားတူးဖော်မှုတွေကိုတရားဝင်ခွင့်ပြုထားတာမရှိဘူးလို့ပြောထားပါတယ်စကိုင်းတိုင်းကလက်ဗရောင်းတောင်ကျင်းတီစီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီရန်စီကုမ္ပဏီနဲ့ဒေသခံပြည်သူတွေအကြားတင်မာမှုတွေပြန်လည်ကြီးထွားနေပါတယ်စီမံကိန်းအရှိတ်ဘက်ကဝမ်မေးရွာဟောင်းမှာစစ်ကောင်စီတပ်ရဲ့အကူအညီနဲ့မြေယာတိုးချဲ့တင်ယူတာတွေဝမ်ပေါင်းကုမ္ပဏီကလှုပ်လာတာကြောင့်ပါဒါကြောင့်ဒေသခံပြည်သူတွေရဲ့ဆန္ဒပြမှုတွေ6ကြိမ်ထက်မနည်းရှိခဲ့ပါတယ်တစ်ဖက်မှာတော့မကွေးတိုင်းငပဲမြို့နယ်ကတရုတ်မြန်မာတပ်မှုပိုင်လမ်းဆောင်စစ်ကောင်စီစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တခုကတိုက်ခိုက်ခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဟောင်းမစ္စတာချန်ကန်းရဲ့နေပြည်တော်ခီးစဉ်နောက်ပိုင်းဓာငွေပိုက်လိုင်းနဲ့ကျင်းနီစီမံကိန်းဆောင်စစ်ကောင်စီတပ်တွေတိုက်ခိုက်ခံရတာ၄ချိန်ထက်မနည်းရှိခဲ့ပါတယ်။နေဆက်ဒေတာကအွန်လိုင်းနေလေဂိုင်းတွေကိုနှိမ်နှင်းဖို့ဝါကိုကန့်နဲ့မိုင်းလာဒေတာအာနာပိုင်းတွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်။ပူးပေါင်းဆက်ဆံရေးလုပ်ပြီးပြည်မှုကျုံ့လုံသူတရုတ်နိုင်ငံသား1500နီးပါးကိုဖမ်းဆီးတာတရုတ်နိုင်ငံစီပြန်လွှဲခဲ့တာပါ။တရုတ်ထိုင်းနဲ့လာအိုကသုံးနိုင်ငံတန်မတ်တွေရန်ကုန်မြို့ကတရုတ်တန်ယုံမှာဩဂတ်စ်လတွင်တွေ့ဆုံပြီးရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းမှုဆွေးနွေးခဲ့ပါတယ်တရုတ်ပြည်သူလွမြောက်ရေးတပ်မတော်ကတောင်ပိုင်းစစ်ဒေသဒုတိယဌာနချုပ်မူလဲနေပြည်တော်ကိုလာရောက်ပြီးတရားဥပဒေစိုးမိုးရေးတင်နန်းပေးဖို့စစ်ကောင်စီနဲ့ဆွေးနွေးခဲ့ပါတယ်တရုတ်ပြည်တွင်ဖိအားပေးမှုတွေကြောင့်ရာဇဝတ်မှုတွေနှိမ်နှင်းရေးတရုတ်အစိုးရကအရှိန်မြင့်လာတာပါ
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွားတွေအကြံပြုချက်တွေကိုမအေးသန္တာကျော်ကအခုလိုစုစည်းတင်ပြထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင် VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာညချမ်းမာဗီရီကအကူမများရေဒီယိုကတော့အမြဲတမ်းနားထောင်နေပါတယ်စာဘလို့ပို့ရမှန်းမသိလို့စမ်းပိုးကြည့်တာပါရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်ကဗီရီကအကူမတွေအားလုံးစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါတောင်းပေးတဲ့ဆုနဲ့ပြည့်ပြရစေနော်အခုစာရောက်ကြောင်းမက်ဆင်ဂျာကနေပြောလဲစာပြန်ရေးထားပါတယ်အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်view season ကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ view ရေညာတိုင်းနားထောင်ဖြစ်ပါတယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါ view ကိုကျေးဇူးတင်ပါတယ
်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျမတို့စီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေဒီမှာနောက်ထပ်တစ်ယောက်ကတော့သူနာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်ကျမလည်းအတန်းမထွက်တတ်လို့ဒီသောရရှင်သူ့စာကိုကျမပြန်ကြားပေးရဲဆိုတော့သိမှာပါနော်သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ခြင်းပါတယ်ကျွန်တော်က 1BS မော်တော်ယဉ်မှုပါ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လည်းယဉ်ပွင့်ခြင်းပါတယ်ကျေးဇူးပါ VOA ရေ
ဟုတ်ကဲ့ပါကျမတို့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုချီးရှုပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုဒ တင်ပြသွားတဲ့မဲဆောင်မျိုးပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောင်မျိုးအဲ့လိုမျိုးမဲဆောင်မျိုးတနေရာထဲမှာမူတည်ပြီးတော့လုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့ကျွန်မအစီအစဉ်တင်ဆက်တဲ့မဲညိုညိုလင်းကိုပြောထားပါမယ်လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်ကျေးဇူးအထူးတင်ပါတယ်တော်ရှင်တရားဥကျော်ဝင်းဆိုတဲ့တော်ရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြေကြားပေးခြင်းပါတယ
် VOA ရေးနေ့စဉ်သတင်းကြင်ညာတဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပြိသက်အတွက်တော့မလိုဘူးထင်ပါတယ် VOA အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါသလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီ။အရင်ကမတွေ့ဘူးပါဘူး။ပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါ။အမြင်ကိုပြောပြတာပါ။လေးစင်အားပေးလျက်ပါ
။ဟုတ်ကဲ့ပါဦးကျော်ဝင်း။တခြားသောရရှင်တွေလည်းအလားတူမေးခွန်းတွေမေးလာတာရှိလို့ကျွန်မတခါကပြန်ဖြေပေးပူပါရနော်။ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။အခုတော့ကျမတို့ရဲ့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ထောင်စုကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လေကျမတို့ VOA ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတော့ telephone နဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီးတော့ radio အဖွဲ့သားတွေသတင်းတင်ဆက်ပုံကို camera တွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာ radio ထုတ်လွှင့်တာကိုနည်းနည်းရှင်းပြခြင်းပါတယ်ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လေဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ခလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါရင်အခုကင်မရာနဲ့ရိုက်နေတာမလို့တချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရည်မျက်နှာငယ်နဲ့ပဲပြကြတာပါတကယ်ကတခုခုအပြောင်းလဲလုပ်တော့မယ်ဆိုရင်ကျမတို့လက်ကို 3-5 စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြည်ကနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ကဆိုရင်အထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုပြည်ကနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်အခုဟာရေဒီယိုထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေးရတာဖြစ်ပါတယ်ရေဒီယိုထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါတယ်ရှင်နောက်ထပ်ရေးလာတဲ့သောရရှင်ကလည်းလေးလေးဆိုတဲ့သောရရှင်မှာနှစ်တည်းအကြာကြီး VOA ကိုနားဆင်ခဲ့သူဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA ကျွန်တော်စာရေးမယ်ရေးမယ်နဲ့အသက်48နှစ်ရှိသွားပါပြီစာလည်းတစ်ခါမှမရေးပြစ်ပါဘူးကျွန်တော်ညစဉ်ညတိုင်းတော့နားထောင်ပြစ်ပါတယ်ကျွန်တော်ဝင်းဖေပါဆိုတဲ့ခေတ်ကလေးကပါဗီအိုရဲ့မရေးတန်တာကျော်ကတောတရှင်တွေစာရေးကြပါအောင်ဆိုလို့စာရေးလိုက်ပါတယ်။ဗီအိုရဲ့သတင်းမှန်တွေကိုလည်းဆက်လက်အားပေးနေမှာပါ။ကျမ်းမာချမ်းသာကြပါစေဗီအိုရေ
။ဟုတ်ကဲ့အသက်48နှစ်သောရရှင်စာရေးကြပါအောင်လို့ပြောရကြတော့နှက်တော့ပါပြီနော်။စာရေးတာကျေးဇူးတင်ပါတယ်။ညစဉ်ညတိုင်းနားထောင်ပါတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်။နားထောင်နေဆိုလို့ကျမတို့ရုပ်မြင်သံကြားသတင်းတွေကိုလည်းတင်ဆက်ပေးနေတာကြည့်လို့ရရင်ကြည့်ကြည့်ပါအောင်နော်။သူတို့ကနေဖန်ယူနာစင်မှုအဆင်မပြေရင်ဖုန်းကနေပြီးတော့လဲ Facebook တို့ YouTube တို့ဒီလိုမျိုးလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့ကြည့်လို့ရပါတယ်။ကျမတို့အဲ့နေရာတွေမှာတိုက်ရရောနောက်ပြတ်မှာအားရင်လဲနောက်အားရောမှာပြန်ကြည့်လို့ရတာရောတင်ထားပေးပါတယ်။ကျမရွှင်လန်းပါစေကြောင်းလဲဆုတောင်းပေးကြပါတယ်ရှင်။ခုဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရစေ။ Why not do why not သားရဲ့အားလုံးကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါရစေ။မြန်မာပြည်သူတွေရဲ့အတန်ကိုကဘာကတည်အောင်လှုံ့ဆော်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့တော်ရရှင်ရေးလာပါရစေ
။ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါင်းလန်းတဲ့ဒေတာပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေသဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခင်းနှောက်ကြကြံနေကြတာကြားပါပြီအခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုးပြီးခက်ခဲသွားပါတယ်အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့စိုက်ကယ်လည်းတုံးလို့မရတော့ပါဘူးမြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တပတ်လောက်ကြာပါတယ် ဒိုင်ဒေတာကနေဟာစာဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီဝင်ငွေလည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်စေဝါတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်းလာပြန်ပါတယ်အခုအချိန်နေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်နေထက်တောင်ဆိုးနေပါတယ်ဒါကိုကဘာကသိအောင် VOA ကနေတစ်ဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ May God bless you VOA
ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လဲအခြေအနေကခါတိုင်းတဲ့အထူးပိုပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရယ်နော်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အားလုံးအဆင်ပြေကောင်းမွန်တဲ့နေ့တည်းပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ဘောရိုဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးဆင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambis ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်တို့ရရှင်နေအားလုံးဘေးရန်နေရခြင်းရှင်ရှင်လန်းချမ်းမြေကြပါစေရှင
်ကျမပြည်မပေးစာတွေကိုမဧသနာကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးအရင်ပတ်ကကဘာတလောထူးခြားတဲ့သတင်းလေးတွေကိုထပ်မံပြီးတင်ပြပေးပါမယ်ကျော်ရတိုင်းကမှအင်ဂျင်မပါတဲ့ဒီဇိုင်းဆိုင်ကားပြိုင်ပွဲဂျာမနီနိုင်ငံကကလင်းနှစ်ယောက်အမေရဲ့ခရူးပက်ကြီးအကြောင်းမျှဝေမှုစကော့တလန်ကဒန်နာရီတဲကရေနကားကြီးရှာဖွေပွဲတွေကိုကျွန်တော်တို့တင်ပြမှာပါဒီလိုထူးခြားစမ်းပြတဲ့သတင်းတွေကိုကိုဝင်းခတ်မောင်နဲ့မတ်ဤတန့်စင်တို့ကစူးစိတင်ဆက်ထားပါတယ
်ဂျော်ဒန်နိုင်ငံရဲ့မြို့တော်အာမန်မှာတော့အင်ဂျင်မပါကိုပိုင်ဒီဇိုင်းထွင်ထားတဲ့ပုံစံဆန်းကားပြိုင်ပွဲကျင်းပခဲ့ပါတယ်စက်တင်ဘာ10ရက်နေ့တုန်းက Red Bull ကြွန်းကုမ္ပဏီကဦးစီးကျင်းပတဲ့အင်ဂျင်မဲ့ကားပြိုင်ပွဲမှာအသင်းပေါင်း40ပါဝင်ခဲ့ကြပြီးပွဲကြီးပရိသတ်တွေကလည်းအားပါတရအားပေးခဲ့ကြပါတယ်။2022ကမ္ဘာ့ဖလားဘောလုံးပွဲမှာလက်ရွေးစင်ဆုတ်ခူးသွားတဲ့အာဂျင်တီးနားဘောလုံးသမားလီယိုနယ်မက်ဆီကိုအားကျတဲ့ဂျော်ဒန်ကားမောင်းသမားအာမက်မဲလ်ကာဝီလည်းပါဝင်ခဲ့ပါတယ်။သမိုင်းတစ်ချောင်းအကောင်းဆုံးလို့အတိပယ်ရတဲ့ Greatest of All Time ကိုအတိုကောက် GOAT GOAT လို့ခေါ်တာပါ။မက်ဆီကသူ့အတွက်ဂုတ်အကောင်းဆုံးကစားသမားလို့သတ်မှတ်တဲ့အတွက်အင်္ဂလိပ်လို GOAT GOAT စိတ်ပုံစံကားဒီဇိုင်းဖန်တီးခဲ့တာလို့သူကပြောပါတယ်။အင်ဂျင်မဲ့ကားတွေကိုကိုယ်စိတ်ကြိုက်ဒီဇိုင်းဖန်တီးထားပြီးပြိုင်မောင်းတဲ့အခါမှာလဲကားမမောက်အောင်မောင်းရတာပါ။အခက်အခဲတွေကိုကြောချောင်းတင်းရင်ပန်းနိုင်ကိုအញ្ញံဆုံးဝင်နိုင်အောင်ပြိုင်ကြရတာလည်းဖြစ်ပါတယ်ခင်ဗျာ။
လူမှုကွန်ရက်ပေါ်မှာထင်ရှားတဲ့သူအွန်လိုင်းဆယ်တီတယောက်က KU ဘက်ဂျီတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးရင်းနဲ့စီးပွားရှာနေပါလေအမွေးလည်းမကျွတ်အတန်လည်းမဆူအလုပ်ရှုပ်လဲတက်တာတွေ KU ဘက်ဂျီတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးခြင်းတပင်းများလာနေအမျှဘက်ဂျီအကြောင်းသိကောင်းစရာသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာလေးပြည့်သက်တူလာပါလေဂျာမနီနိုင်ငံမြူးနစ်မြို့အခြေဆိုင်ခရစ်ဘတ်ကလီးဆိုတဲ့ကလေးနှစ်ယောက်အမေကဝါဒနာအရသူ့ရဲ့အိမ်မွေးတွေ့ဆန်တွေအကြောင်းဗီဒီယိုဘလော့ဂ်တင်ခဲ့ပြီးတဲ့နောက်မှာပရိသတ်တွေတိုးလာတာပါသူ့ရဲ့တားအကြီးရဲ့အကျင့်ပြုချက်အရ TikTok လူမှုကွန်ရက်အကောင့်ဖွင့်ခဲ့ပြီးတော့ညာတွင်ချင်းပင်ပရိသတ်အယောက် 3,000 ရရှိခဲ့ပါတယ်အခုတော့သူကပက်ကြီးပညာရှင်ဖြစ်နေပါပြီပက်ကြီးတွေကိုမျိုးပွားပြီးတော့ online ဈေးဆိုင်ကလေးတစ်ဆင့်ပက်ကြီးအကောင့်ငယ်လေးတွေကိုရောင်းချပေးနေပါတယ်ဆယ်လမလောက်ရှိတဲ့ပက်ကြီးကအစခရုပက်ကြီးအရွယ်ဆုံးကိုကုန်တင်ကိုရောင်ယုံတစ်ခုထဲမှာထားပြီးတော့မျိုးပွားနေတာအခုဆိုရင်အကောင်9000လောက်ရှိသွားပါပြီ တက်ကူရုံကအနုပညာဘာသာရပ်ကိုလေ့လာခဲ့ပြီးတော့ဂီတပညာရှင်အဖြစ်နာမည်ကျော်ကျင်ခဲ့တဲ့ခရစ်ဘက်ကလီတယောက်အခုတော့ခရုပက်ကြီးလုပ်ငန်းနဲ့အွန်လိုင်းဆယ်လီအဖြစ်လူမှုကွန်ရက်ပေါ်မှာနာမည်ကြီးနေပါပြီ။ခရုပက်ကြီးတွေကိုအိမ်မွေးတွေးဆန်အဖြစ်မွေးနေ။သူတို့အတွက်စာဘလို့ကြွေးရမလဲ။သူတို့နေထိုင်ဖို့တင့်တင့်နဲ့စူထိုင်းစာဘလောက်ရှိတယ်လဲ။ကလေးတွေအတွက်ဆိုရင်ဘလို့ပက်ကြီးမျိုးကိုစဝင်ရကောင်းမလဲဆိုတဲ့အကြောင်းအရာတွေကိုအွန်လိုင်းပေါ်ကနေတဆင့်သူကမျှဝေပေးရင်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါလိမ့်။အခုတော့သူ့ရဲ့လုပ်ငန်းလေးကြီးထွားလာတာဖြစ်တာကြောင့်အချိန်ပြည့်ဝင်တဲ့တရားတွေတခြားအကူတွေပါခံထားရပါလိမ့်ရှင်။
ပိုင်းကတယ်ဘတ်မြို့မှာတော့စပယ်နေတဲ့စန်နီရီထောင်ချီစူဝေးဘွဲကိုဩဂုတ်လနောက်ပိုင်းမှာနှစ်ဆင်ကျင်းပလည်ရှိပါတယ်။ကဘာမှာလူဦးရေရဲ့100ဂိုင်နှုန်းကနေ200ဂိုင်နှုန်းလောက်ပဲငကိုစပယ်နေအောင်ပောက်တာပါ။ဂျင်ဂျာမလေးရှားဂျင်းရဲ့ပန်းနေရောင်ကိုဆွဲပြူပြီးဂျင်ဂျာလို့ခေါ်ကြတဲ့အနီရောင်ငကိုစပယ်ရှိသူတွေကအသားဖြူတတ်ကြပြီးမျက်လုံးရောင်လည်းဖြော်တတ်ပါတယ်။နေရောင်ကခရမ်းလွန်ရောင်ကြီးထိလွယ်တာကြောင့်နေလောင်လွယ်ပြီးဖဲချောက်ပောက်တတ်သူတွေလည်းဖြစ်ပါတယ်။ဂျင်ဂျာစပယ်ရှိသူတွေကဥရောပအမြောက်နဲ့အနောက်မြောက်ဒေသကဆင်းသက်လာတာဖြစ်ပါတယ်။ငကိုစပင်းအနီရှိသူတွေကကမ္ဘာလူနည်းစုဖြစ်တာကြောင့်တချို့တွေဆိုရင်ကျောင်းမှာစားနောက်ခံရတတ်တယ်လို့ဒီပွဲကိုတက်လာသူဂျင်ဂျာတယောက်ကပြောပြပါတယ်။ဒီပွဲကိုရောက်တော့ကိုစပင်းနဲ့တူတဲ့သူရုပ်ဆင်းတဲ့သူတွေအတူရှိနေရတော့တယောက်ထဲအတီးကျန်တယ်လို့မခံစားရတော့ဘူးဆိုပြီးသူကပြောပါတယ်ခင်ဗျာ။
စကော့လန်ရဲ့ Loch Ness ရေချိုရေကန်ကြီးရဲ့မှာရှေးဟောင်းတန်တားရီတွေကရေနဂါကြီးရှာဖွေပွဲကိုဩဂုတ်လနောက်ပိုင်းတော့အကြီးအကျယ်ကျင်းပခဲ့ပါလေ။ Loch ဆိုတာကတော့စကော့လန်ဘာသာစကားနဲ့ရေချိုရေကန်လို့အဓိပ္ပာယ်ရပါလေ။ဒါကြောင့် Loch Ness ရေချိုရေကန်ထဲမှာလေပင်းရှည်ပြီးတော့ရေပေါ်မှာဘိုးတပုတ်တဲ့မင်းနဲ့ပေါ်လာတတ်တဲ့ရေသရဝအကောင်ကြီးရှိတယ်ဆိုပြီးတော့ယူဆထားကြသူတွေကနှစ်90ကျော်အတွင်းမှာအကြီးဆုံး Loch Ness Monster ရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာပါကျင်တဲ့သူတွေအယောက်တရာလောက်ကညီထီးတဲ့ကရင်ထဲမှာ Loch Ness Monster အကောင်ကြီးကိုရှာနေကြတာဖြစ်ပြီးဒီလိုရှာပုံတော့ဖွင့်ပွဲကို online ကနေတဆင့်ဓာတ်ရိုက်စောင့်ကြည့်ကြသူတွေကလည်းအယောက်300လောက်ရှိခဲ့ပါတယ်။လောက်တက်စီကံပေါ်ကနေအနီအောက်ရောင်ရောင်ကြီးတုံးပြီးတော့ကင်မရာတွေတက်ထားတဲ့ drone ရင်တွေပြန်တန်းပြီးတော့လဲရှာဖွေခဲ့ပါတယ်။တချို့ဆိုရင်လည်းရေအောက်အတန်ဖန်းဆက်တွေတုံးပြီးထောက်လန်းခဲ့ကြပေမဲ့လေရှာလို့မတွေ့ခဲ့ကြပါဘူး။ Loch Ness Monster တကယ်ရှိမရှိ DNA မျိုးဗီဇာတုံးပြီးတော့သိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေခဲ့ရမှာတော့ဒီအကောင်ကြီးကဒိုင်နိုဆောလိုအကောင်ကြီးမဟုတ်ဖ ೇನೆ အီယာမငရှင်ကြီးဖြစ်နိုင်တဲ့အကြောင်း2019လုံးကတော့သိပ္ပံပညာရှင်တွေကသုံးသပ်ခဲ့ကြပါတယ်ရှင
်သူကြစံပြသတင်းတွေကိုမိုက်တန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းကြီးချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်
ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်ပြည်နယ်ထဲမှာတနင်္ဂနွေနေ့ကရုရှားတိုက်တွေတိုက်ခိုက်မှုကြောင့်လူ2ဦးသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့ဒေတာအုပ်ချုပ်ရေးမှူးအလက်ဇန်ဒရာပိုကူတင်ကပြောကြားလိုက်ပါတယ်ခါဆန်ပြည်နယ်ကဘလတ်စလပ်မြို့မှာအမျိုးသမီး2ဦးသေဆုံးခဲ့ပြီးရဲတပ်ပဝင်3ဒဏ်ရာရခဲ့တာပါလပ်မြို့မှာတော့ရုရှားတပ်တွေလေကြောင်းတိုက်ခိုက်မှုကနေအသက်68နှစ်အရွယ်အမျိုးသား2ဦးသေဆုံးခဲ့ရပါတယ်တချိန်ထဲမှာပဲရုရှားကနေအတင်းခေါ်ဆောင်သွားတာကိုခံရတဲ့ယူကရိန်းကလေးငယ်ပေါင်း2000နီးပါးတဲ့ကအယောက်400လောက်ပဲယူကရိန်းကိုပြန်ပြီးရောက်လာသေးတယ်လို့ယူကရိန်းသမရဂရောကအမေရိကန်အထက်နဲ့ဌာနကိုပြောကြားခဲ့ပါတယ်။မနေ့ကဆန္ဒပြပွဲတွေရဲ့နှစ်ပတ်လည်အဖြစ်နဲ့ဆန္ဒပြမယ်ပွဲကိုပြစ်မှတ်ထားပြီးတိုက်ခိုက်မယ်။ IS စစ်တပ်ကအဖွဲ့တွေနဲ့ဆက်နွယ်နေသူ28ယောက်ကိုဖမ်းဆီးလိုက်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ဟာတနင်္လာနေ့ကအာဖရိကအရှေ့ဘက်ကဂျဘူတီနိုင်ငံမှာဂျဘူတီခေါင်းဆောင်တွေအပြင်ဆိုမာလီယာသမရနယ်ပါတွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဂျဘူတီနဲ့အာဖရိကသမဂ္ဂတပ်တွေနဲ့လက်တွဲပြီးတော့ဆိုမာလီယာအတွက်ကူညီရအတွက်ဂုဏ်ယူတယ်လို့ပြောပါတယ်။ကမ္ဘာတစ်လုံးမှာကာလဝဏ်ရကဖြစ်ပွားမှုတိုးလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ
်။တရင်ကြီးချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးကြတာပါ။ဒီညအစီအစဉ်ထုတ်လို့ရမူက ကိုရဲမောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တယက်နဲ့ခီလီယာဝီလျံဆုတ်ဖြစ်ကြပါတယ်။ဗီယိုအမေရိကန်အတန်ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6:00ကနေ9:00ထိလိုက်တိုမီတာ24.50-51နဲ့လိုက်လာမီတာ190အပြင်ဗီယိုရဲ့အင်တာနက်ဆာမျက်နှာနဲ့ Facebook ကနေတိုက်ထုတ်လွှင့်ပေးခဲ့တာပါ။ခုလိုနားဆင်တဲ့အတွက်မြောပြည်သူပြည်သားအားလုံးကိုကျေးဇူးတင်ပါတယ်။ဘေးအန္တရာယ်ကင်းပြီးကျန်းမာရွှင်လန်းကြပါစေ။ကျွန်တော်တပောင်သားမှာ
This program has come to you from the Voice of America.